ဆရာလေးအနေနဲ့မေဒီလာရှင်ဘဝကိုဖြတ်တန်းဖို့ဘာကြောင့်ဆုံးဖြတ်ခဲ့တယ်လဲဆရာပြောပြပေးပါဦ
းအသက်40အထိပေါ့နော်ကျောင်းသားဘဝရေရင်မဲ့ဘဝအိမ်တောင်တဲ့ဘဝစီးပွားရေးသမားဘဝယောဂတဲ့ဘဝတွေကိုဖြတ်တန်းခဲ့ရတယ်ပေါ့နော်အသက်40အထိအသက်40ကျော်တဲ့အခါမှာဝိပဿနာတရားကိုအားထုတ်ဖို့အခွင့်အရေးတစ်ခုရလာတာကဘာလဲဆိုတော့ကင်ဆာယောဂဝေဒနာကိုခံစားလာခဲ့ရတယ်အဲ့ဒီမှာတရားအားကိုးဖြစ်တယ်ဒီတရားနဲ့ပဲယောဂဝေဒနာကိုကျော်ဖြတ်နိုင်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာမြတ်စွာဘုရားရဲ့သမီးတော်ဘုရားသမီးတော်အနည်းနဲ့ပဲဒီအများကိုကူညီတဲ့အလုပ်တရားအားကိုးတဲ့အလုပ်တွေပဲလုပ်ဖြစ်ခဲ့တယ်ဗ
ျဒီမှာဗျအဲ့တော့ဒီဆရာလေးအနေနဲ့ပေါ့နော်ဘာကြောင့်ဒီလော်ကီဒီဘဝကြီးကိုဘာလို့ဆွန့်လွတ်ဖို့ဆရာလေးဆုံးဖြတ်ပြီးတော့ဆရာလေးရွေးချယ်ခဲ့ရတဲ့အဲ့ဒီဒါလေးပြောပြပါဦ
းဒီကန်ဆာယောဂဝေဒနာကိုခံစားရတဲ့အချိန်မှာဆရာတော်ဘုရားရဲ့တရားကြီးကိုနာရင်းနဲ့တရားစခန်းလေးဝင်ပြစ်တယ်အဲ့မှာ၃ရက်နဲ့တရားအားထုတ်ရင်းနဲ့ကန်ဆာယောဂဝေဒနာလုံးလုံးကြီးပျောက်ကင်းခဲ့ပေါ့အဲ့ဒီနောက်ပိုင်းမှာကိုဖြတ်ကျော်ခဲ့ရတဲ့ဘဝလေးနဲ့ဒီတရားအကုန်ပြီးတော့နေရတဲ့ဘဝလုံးလုံးမတူတော့ဘူးတခြားစီပဲလို့ခံစားရတဲ့အတွက်ကြောင့်မိသားစုကိုဆွန့်လွတ်ပြီးတော့ဒီအများကိုကူညီတဲ့ပရဟိတအလုပ်ပေါ့နော်ပရဟိတအလုပ်တွေကိုလုပ်နေတဲ့ဆရာတော်ဘုရားကိုကူညီမယ်ဆိုတဲ့ဆုံးဖြတ်ချက်ကျသွားတာပေါ့ဆုံးဖြတ်ချက်ကြပြီးတဲ့အချိန်မှာတဘာဝတရားရိတာမှာပဲနေဖြစ်တယ်။ဆရာတော်ဘုရားရဲ့အလုပ်တွေကိုလုပ်ကိုရယ်။ဆရာတရားတန်ခါကိုအားကိုးပြီးတော့ပဲသူများရဲ့ပြဿနာတွေကိုတရားနဲ့ဖြေရှင်းဖို့ဆရာတော်ကတင်ပေးတဲ့အတွက်အဲ့ဒီအများကိုကူညီတဲ့အလုပ်တွေမှာဒီတရားနဲ့ဖြေရှင်းပြီးတော့ဘဝများစွာကိုကူညီနေတယ
်။ဆရာလေးဒီလိုဒီလားရှင်ဘဝနဲ့ဆရာလေးဒီဆွတ်ဆွတ်ပြောသလိုပရာဟိတလုပ်ငန်းတွေလည်းလုပ်တယ်။နောက်အဲ့တန်လင်းသဘာဝရေးတာမှလည်းဆရာလေးတို့အဓိကလုပ်တယ်ဆိုဆရာလေးတို့အဲ့ဒါဘာတွေလုပ်ပေးနေလဲဆိုတာလည်းပြောပြပါအောင်ဗျာ
။ဆရာလေးတို့မြတ်စွာဘုရားရဲ့အလုပ်ဖြစ်တဲ့လုပ်ငန်းစဉ်လေးဖြစ်တဲ့စွန်းခံကြွရတယ်ပေါ့နော်။စွန်းခံကြွရတဲ့ဒီစွန်းခံကြွပြီးတော့ရလာတဲ့ဖစားအတောက်တွေဝတ္ထုငွေတွေကိုအတုံးချပြီးတော့တက်ကြီးရဲ့အိုတွေလူမမာတွေနောက်ခိုးကိုရမယ်ဘဝတွေနောက်ပြီးတော့မိဘမဲ့ကလေးတွေနောက်နေစရာမရှိတဲ့လူတွေပြဿနာပေါင်းစုံအဆင်မပြေတဲ့လူတွေရဲ့ဘဝတွေကိုကူညီနဲ့စောင့်ရှောက်ခဲ့တယ်။အဲ့ဒီအလုပ်တွေအကုန်လုံးကိုလည်းတရားနှလုံးသွင်းရင်းနဲ့လောဘဒေါသမောဟတွေရှော့တတ်တဲ့အလေးအကျင့်ကိုလေ့ကျင့်ရင်းနဲ့ပဲပရဟိတအလုပ်ကိုလုပ်နေရပေါ့နော်။နောက်တစ်ခုအဓိကကအခုအစ်စ်ချက်လုပ်တဲ့အလုပ်တရားကြတော့ဒီမွေးစေဝါဆွဲနေတဲ့လူငယ်တွေကိုကူညီမယ်ပြန်ပြီးတော့သူတို့ရဲ့ဘဝကိုသူတို့ကိုယ်တိုင်ရည်တည်နိုင်အောင်စောင့်ရှောက်ပေးမယ်ပေါ့နော်။နောက်စိတ်ကျမ်းမာရေးမကောင်းတဲ့ဘဝတွေပေါ့အဲဒါတွေကိုလည်းတရားနဲ့ပဲဖြေရှင်းနိုင်အောင်တရားနဲ့ဆက်လက်ပြီးနေထိုင်သွားနိုင်အောင်လည်းကူညီမယ်ပေါ့နော
်။ဆရာလေးတို့ရတော့နေညီအဲ့လိုနေထိုင်ပြီးတော့ဒီအလုံးစုစုစည်းစည်းပေါ့လေအဲ့လိုနေထိုင်ရတဲ့ဆရာလေးရဲ့တွေ့ကြုံပေါ့လေရလာတဲ့ဒီဆုံးကံကိစ္စတွေဒုက္ခရောက်နေတဲ့လူတွေထဲမှာလည်းဆရာလေးပြောပြပုံရဆိုရင်အမျိုးစုံတွေ့ရတယ်ဒီလိုပံ့ပိုးပေးဖို့ဆိုတော့ဆရာလေးတို့အဲ့ဒီတော့တန်လီလိတ်တာမှာဆရာလေးတို့စည်းနေကံနဲ့လည်းဘယ်လိုနေထိုင်တယ်လဲပေါ့လေဆရာလေးပြောပြပါအောင
်ဆရာလေးတို့တဘာဝတရားရိတ်တာမှာလူပေါင်း3,000ကျော်ရှိပါတယ်ဘုန်းကြီးဒီလာရှင်ယောဂီပေါ့အလုံး3,000ရှိတယ်။နောက်မကျမ်းမာတဲ့လူတွေတက်ကြီးပဲလို့အလုံးပေါင်း3,000ရှိတယ်။အဲ့ဒီ3,000ရှိတာကိုဆရာတော်ကသဘာဝတရားရင်ရိတ်တာစတဲ့ကလေးဟာလာနေခြင်းနဲ့ဆိုလို့ရှိရင်လူအလုံးပေါ့နော်။အသက်ပါလာရင်ပြီးရောသဘာဝတရားရိတ်တာမှာခိုးလုံခြင်းနဲ့ဆိုလို့ရှိရင်အကုန်လုံးကိုလက်ခံခဲ့တယ်ပေါ့။အဲ့ဒီမှာဆရာလေးတို့ကလူပေါင်းစုံလူမျိုးပေါင်းစုံကိုလက်ခံတဲ့အတွက်စကြိုက်ပေါင်းစုံကြုံတွေ့ခဲ့ရပါတယ်။ဒီလူပေါင်းစုံရဲ့ဓာတ်မျိုးလည်းအများကြီးခံရပါတယ်။ကိလေသာပေါင်းစုံရှိတဲ့အတွက်ကြောင့်အဲ့ဒီလူပေါင်းစုံရဲ့ဓာတ်ကိုခံနိုင်ရင်းနဲ့ပဲဇန်လေးတို့လောဘဒေါသတွေလျှော့နိုင်ခဲ့တယ်ပေါ့။သူတို့ကိုလည်းလောဘဒေါသတွေလျှော့အောင်ဇန်လေးတို့ပြန်ပြီးတော့လေ့ကျင့်ပေးနိုင်ခဲ့တယ်ပေါ့။အဲ့ဒီအရာနဲ့ပဲဇန်လေးတို့က สบายดีอะไรได้ยังเจ็ดเดือนที่ไล่เนาะเสียลิโร่ได้ยังลูกวางตรงนั่งกูซีซันนี้จะช่างช่างนี่แต่ละลูกไม่เนาะซีกันนี่ติดติดจะช่างมาทำวิโร่เสียลิโร่ช่างช่างนี่อารมณ์เข้ากูบ่เนาะใช่ไหมเสียลิโร่เสียลิโร่เปียเต็มจ้าเสียใจไม่บ่เสียลิโร่จะพี่พี่เนี่ยลูกวางโดนตาช่วยได้เลยจริงเนี่ยลูกหลานนั่งเงี้ยเลยลูกวางโดนตามองหากินอ๋อ
ยาลิโร่เลี้ยงเจนลูกบีโร่กูยินยังไงกูยินนี่แกเลยปอนอ่ะยาลิโร่แต่บ่าวเดียร์ยิ่งตามมาดีลูกโตหนาวอ่ะสาวสาวไหนเนี่ยตัวเตียเนี่ยจะต้องน่าบ้างส่งกูพี่เชนไหนเนี่ยตัวเจ้าอากูเรียดดีเลยเซนิจอบ่เจ้าดีไหนแกอ่ะรู้สิอะไรดูเลยดูข้าเดียวอะไรมาลาบิโอยาลิโร่ยิ่งตามมาดีกับกูยินเลยข้าจ้ารู้ตัวกูสาวองเนี่ยเนี่ยทับีลาสาวสาวเดียร์ไปนี่จ้ารู้ยาลิโร่บลูซีมันขังกูจ้าเลยอากูตอนนี้แต่บ่าวเดียร์
ောက်ကြတယ်နောက်တစ်ခုကသူနာပြုတွေပေါ့သူနာပြုတွေကြတော့ဒီအစိုးရသူနာပြုသင်တန်းနေဆင်းပြီးရဲ့သူနာပြုလေးရဆရာလေးတို့ရှိမှာသင်တန်းဆင်းပြီဆိုလို့ရှိရင်အုပ်စုလိုက်အုပ်စုလိုက်ဆရာလေးတို့ရှိမှာကွင်းဆင်းတဲ့သဘောမျိုးပေါ့လာပြီးတော့သူတို့ကဒါနလုပ်တယ်ပေါ့နော်လောကဒါနပေါ့ဆရာလေးတို့မှာနောက်တစ်ခုကပြပနေပြီးတော့အက်ဆိုက်တဲ့သမားတော်တွေပေါ့ကိုရီးယားတို့ဂျပန်တို့အဲ့ဒီဟာအက်ဆိုက်တဲ့သမားတော်တွေနောက်ပြီးတော့ US ကဆိုရင်တော့ချီကုံးပေါ့အဲ့ဒီလိုနှီးပေါင်းစုံနဲ့ဆရာလေးတို့စောင့်ရှောက်တယ်ပေါ့ဘာလို့ဆိုလူတွေကအစွဲပေါင်းစုံရှိတဲ့အတွက်ကြောင့်ဆရာလေးတို့ကနှီးပေါင်းစုံနဲ့သူတို့ယောဂပြောက်အောင်ပေါ့အဓိကတော့ဆရာလေးတို့ကတရားဓမ္မနဲ့ကူတာပို့ပြီးတော့များတယ်ပေါ့ဒါပေမဲ့တရားနဲ့ပဲကူတယ်ဆိုပြီးတော့လေဟိုတက်တက်ကြီးရောမဟုတ်ဘူးပေါ့တရားနဲ့လည်းကူတယ်ဆေးနဲ့လည်းကူပေးတယ်အားလုံးကလာပြီးကူပေးတဲ့ဆရာဝန်တွေရောဟောဗောလန်တီးယားတွေရောအကုန်လုံးကကုသိုလ်ဖြစ်လာပြီးတော့ကူနေချာတယ်ပေါ့နော'Cause it only serves to make me more determined to achieve my final goal. And I come back even stronger, not enough.